မဒီမှာ Facebook လူမှုကွန်ရက်ကိုဆက်သွယ်ရေးအတွက်တိုင်းသူပြည်သားကရောအစိုးရကရောအသုံးပြုနေတာမို့လူအဖွဲ့အစည်းရဲ့အစိပ်ပိုင်းတစ်ခုလိုဖြစ်နေပါလေ။အကျိုးရှိတဲ့သတင်းအချက်အလက်ကိုဖြန့်ဝေနိုင်တယ်လို့ပဋိပက္ခဖြစ်မဲ့ဝါဒဖြန့်ခြင်းနဲ့အမုန်းစကားကိုလည်းဖြန့်ဝေနိုင်ပါလေ။ဒါကြောင့်လူမျိုးရေးဘာသာရေးအကြမ်းဖက်မှုဖြစ်လာအောင်လုပ်ရမှာ Facebook လူမှုကွန်ရက်ဟာအဓိကအခန်းကပါဝင်နေတယ်လို့ကုလသမဂ္ဂလူ့အခွင့်အရေးဌာနကလွန်ခဲ့တဲ့မတ်လကထောက်ပြသွားပါတယ်လူမှုခွင့်ရဟာအကျိုးပြုတာနည်းပြီးမကောင်းတဲ့ဘက်ကများတယ်လို့ဖြစ်နေပါတယ်ဧပြီလရောက်တော့ Facebook အခြေအကျစီကိုမြမအရက်ဖွဲ့အသေးအဖွဲ့ရှစ်ဖွဲ့ကစာရေးပြီးအမုန်းစကားဖြန့်ဝေမှုကိုစနစ်တကျစောင့်ကြည့်ဖို့အကြံပေးပါတယ်တာဝန်ရှိပုဂ္ဂိုလ်ဘာသာစကားကျွမ်းကျင်သူတွေအရက်ဖွဲ့အသေးအဖွဲ့တွေလက်တွဲပြီး Facebook ကိုစောင့်ကြည့်ဖို့အကြံပေးကြောင်းသိရပါတယ်သူတို့လို့ဖို့2013လောက်ကလေးကမြန်မာအရက်ဖက်အဖွဲ့တွေတောင်းဆိုခဲ့ကြပြီးမဲ့မလုံနိုင်ခဲ့ဘူးလို့တချို့ကဆိုပါတယ်။အမုန်းစကားကို24နာရီအတွင်း Facebook ကပယ်ဖြတ်နိုင်မလားလို့ Mark Zuckerberg ကိုစီးနေလွတ်တော်မှာ AP လကမေးပါတယ
်။ဒီပြဿနာဖြေရှင်းဖို့ဆောင်ရွက်နေပုံကို Zuckerberg ကအမေရိကန်စီးနေလွတ်တော်မှာဖြေကြားသွားပါတယ်။ပထမအနေနဲ့မြန်မာစကားတက်ကြွသူအတော်များများထပ်ပြီးခန့်အပ်ဖို့စီစဉ်ထားတယ်လို့ဆိုပါတယ်။မြန်မာစကားတက်ပြီးဒေတာအခြေအနေတည်သူကသာအမုန်းစကားကိုစစ်ဆေးနိုင်မှာဖြစ်ပါတယ်။ဒုတိယအနေနဲ့မြန်မာအယက်သားအသင်းဖွဲ့တွေနဲ့လက်တွဲပြီးအမုန်းစကားပြန့်ဝေသူကိုစစ်ဆေးရမယ်လို့ဆိုပါတယ်။တွေ့တဲ့အခါမှာအမုန်းစကားကိုတီးဖြတ်မှာမဟုတ်ပဲပြန့်ဝေသူရဲ့အကောင့်ကိုပယ်ဖြတ်ပစ်တဲ့နည်းကိုသုံးမယ်လို့ဇူကာဘတ်ကပြောပါတယ်။တတိယအနေနဲ့မြန်မာပြည်မှာသုံးတဲ့ Facebook စနစ်မှာအပြောင်းလဲလုပ်ဖို့လုပ်ငန်းအဖွဲ့တစ်ခုဖွဲ့စည်းတယ်လို့ဆိုပါတယ်အခြားတိုင်းပြည်တွေမှာလည်းဒီလိုပြဿနာမျိုးမဖြစ်ပွားရအောင်တားဆီးနိုင်လိမ့်မယ်လို့ပြောသွားပါတယ
်မြမလူမှုကွန်ရက် Facebook ဟာအမုန်းစကားပြန်ပွားရနေရာဖြစ်နေပုံကို Bethany Davis ကဗြိတိန်နိုင်ငံ Winchester တက္ကသိုလ်မှာ2015ကမဟာဝိဇ္ဇာကျမ်းရေးပူပါတယ်လူမှုကွန်ရက်ကြောင့်မွတ်စလင်စာရင်းပြင်ထန်လာတာဟာလူဖွဲ့စည်းအစိတ်တင့်တဲ့သဘောပဲလို့ဆိုပါတယ်လူငယ်တွေအများအပြားသုံးတဲ့လူမှုကွန်ရက်မှာမွတ်စလင်ဘာသာကိုတပတ်တဆွဆွဲတိုက်ခိုက်တာဟာအထင်မှားအမြင်မှားဖြစ်စေပါတယ်တဲ့အမုန်းစကားဟန်တာရေးဥပဒေနဲ့ထိန်းချုပ်ရေးတန်ပြန်ခြေပါရေးစတဲ့ဤသုံးခုနဲ့တုံ့ပြန်နိုင်တယ်လို့ Bethany Davis ကဆိုပါတယ်နေဖုံးလာဆိုသူကတော့ပန်းစကားလှုပ်ရှားမှုနဲ့အမုန်းစကားကိုတန်ပြန်ထားပါတယ်အင်တာနက်မှာအမုန်းစကားသုံးတာကြောင့်ဖြစ်ပေါ်လာတဲ့အန္တရာယ်ကိုသတိထားကြဖို့ပန်းစကားကရည်ရွယ်ပါတယ
်တဲ့ NLD အစိုးရတက်လာပြီးမကြာမီမှာအမုန်းစကားပြောကြားမှုနဲ့ပတ်သက်တဲ့ဥပဒေကိုပြဋ္ဌာန်းဖို့စ조사ကြောင်းသိရပါတယ်ဘာသာရေးလူမျိုးရေးတင်းမာမှုကိုဖြစ်ပွားစေတဲ့အမုန်းစကားပြန့်ဖြူးတာကိုထိန်းချုပ်တဲ့ဥပဒေကိုသာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနကပြဋ္ဌာန်းဖို့စီစဉ်တာပါဒီဥပဒေမျိုးမရှိသေးတဲ့အတွက်ပြဋ္ဌာန်းဖို့လိုအပ်တယ်လို့ဆိုပါတယ်ဒါပေမဲ့ကျွမ်းကျင်သူတွေကတော့ဒီကိစ္စမှာပညာပေးပြီးပြဿနာကိုအပြည့်အဝနားလည်အောင်ကြိုးပမ်းတာကပိုပြီးထိရောက်လိမ့်မယ်လို့မြင်ကြပါတယ်။မြန်မာပြည်ဟာလူမျိုးပေါင်းစုံနေထိုင်ပြီးဘာသာပေါင်းစုံကိုးကွယ်တဲ့နိုင်ငံဖြစ်တယ်ဆိုတာကိုအားလုံးလက်ခံနိုင်ဖို့ကြိုးပမ်းရပါလိမ့်မယ်။စီကံရှိတဲ့လူအဖွဲ့အစည်းမှာလူမျိုးစုံရှင်တွဲနေထိုင်နိုင်ဖို့အတွက်မြန်မာပြည်ဟာမြန်မာတဦးတည်းပိုင်မဟုတ်ပဲအများပိုင်ဖြစ်တာကိုလက်ခံရပါလိမ့်မယ်။
အမုန်းစကားကိုလူကြိုက်များလာစေတဲ့အကြောင်းရင်းတစ်ခုကအသိပညာခေါင်းပါမှုဖြစ်တယ်လို့ Bethany Davis ကသုံးသပ်ပါတယ်။ကျောင်းသင်ရုံးမှာတိုင်းရင်းသားလူမျိုးနဲ့အခြားဘာသာတွေအကြောင်းမသင်ကြဘဲဗုဒ္ဓဘာသာအကြောင်းကိုသာဦးစားပေးတာကြောင့်ကွဲပြားတဲ့အမြင်ကိုမြင်နိုင်စွာမရှိတာလို့ဆိုပါတယ်။ Facebook မှာပညာရေးအစီအစဉ်တွေလုပ်ပြီးအမုန်းစကားကိုရင်းကျေးသိမ်မွေ့စွာလူငယ်ပိုင်းကတံပြန်နိုင်ရင်အများကြီးအကျိုးရှိပဲလို့ဆိုပါတယ်။မတရားတဲ့ကိစ္စကိုတင်းကျင်းအေးဆေးစွာတံပြန်တာဟာအသိပညာပြန့်ပွားစေတယ်လို့ Bethany Davis ကမြင်ပါတယ်။အမုန်းစကားဟာမသိနားမလည်မှုမှာအခြေခံတာကိုသိထားဖို့လိုပါတယ်။အစိုးရရဲ့သဘောတဘာဝပြောင်းလဲဖို့ကိစ္စဟာအရေးကြီးပါတယ်။ဒါပေမဲ့တိုင်းရင်းသားလူမျိုးစုနဲ့ကွဲပြားတဲ့ကိုယ်ကိုယ်ရင်းချင်းပြည့်အပေါ်မှာထားရှိတဲ့သဘောထားတွေပြောင်းလဲလာပြီးရှင်တွဲနေထိုင်နိုင်မှသာရည်ရှိခံမဲ့ဉာဏ်ဉာဏ်ရေးကိုရနိုင်လိမ့်မယ်လို့ဆိုပါတယ်လုံးလုံးဆယ်မှာတော့အမုန်းစကားနဲ့အယုတ်တာအနတ္တရေးသားမှုကိုဟန်ထားဖို့အတွက် Facebook အကောင့်ကိုပယ်ဖြတ်တဲ့နည်းလမ်းကို သုံးရပါလိမ့်မယ်။လွတ်လပ်စွာပြောဆိုရေးသားခွင့်မှာစိတ်ကမဲ့မှုနဲ့မယိုင်းမှုကိရှင်းဖို့ကလည်းအရေးကြီးပါတယ်ခင်ဗျာ။